Bangladesh nangan gu Myanmar nangan bak ka ni alon yin ne thwet pye khu lon la ja du ri nya lo ne atwet thu ro gu ku ni pe bo naw the athaw pan ni lo at ni de lo kula tamaka ga pyo lai ba de a tin yauk la de di lu paung 3 thain jaw atwet dollar 89 tan bo a ye bor ku ni ye a si sin ni lo ni de lo le kula tamaka a twin ye mu chou ye pyo kwin ya tu Stephen Dujarric ga mne ga tadin sa shin lin pwe ma pyo ja ka ba de ma su myan mon ga a pye song gu set pi pyo pya ma ba shin
August 25 ရက်နေ့ကနေ September 10 ရက်နေ့အထိရခိုင်ပြည်နယ်ကနေ Bangladesh နိုင်ငံ Cox's Bazar ဘက်ရောက်လာသူ 3,100 လောက်ရှိပြီးတော့အလုံးအရင်းနဲ့ရောက်လာနေတဲ့ပမာဏရောကျသွားမဲ့အခြေအနေမရှိဘူးလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ Bangladesh အစိုးရကုလသမဂ္ဂနဲ့ကုလသမဂ္ဂရဲ့မိတ်ဖက်အဖွဲ့အစည်းတွေဒေသခံတွေကရောက်ရှိလာသူတွေအတွက်အစားအသောက်နေစရာ၊ကျန်းမာရေးဆောင်ရှားမှုနဲ့တခြားလိုအပ်တာတွေကိုထောက်ပံ့ပေးထားတယ်လို့ဒီနေ့လာနေကသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂဒွေးရမှုချုပ်ရဲ့ပြောခွင့်ရသူ Stephen Dujarric ကပြောကြားသွားပါတယ်။အသစ်ရောက်ရှိလာသူတွေကိုနေရာတစ်ခုတတ်မှတ်ပြီးတော့နေရာချထားပေးနိုင်ဖို့အတွက်ကုလသမဂ္ဂနဲ့ Bangladesh အစိုးရတို့အရေးပေါ်ကြိုးစားနေပြီးနောက်ထပ်ကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ Mr. Dujarric ကအခုလိုပြောပါတယ်
။ The scale and speed of the influx of people from Myanmar has overwhelmed capacity on the ground and additional resources are needed.
မြန်မာနိုင်ငံဘက်ကနေအလုံးအရင်းနဲ့ရောက်လာကြတဲ့နှုန်းနဲ့ပမာဏများလွန်းလာကြောင်းမနိုင်မနှင်းဖြစ်နေပြီးနောက်ထပ်အကူအညီတွေလိုအပ်နေပါတယ်။အသစ်ရောက်လာသူ3သိန်းကျော်အတွက်မဖြစ်မနေလိုအပ်တဲ့အရေးပေါ်အကူအညီတွေပေးနိုင်ဖို့အတွက်ဒေါ်လာ89တန်ဖိုးကနဦးကူညီရေးအစီအစဉ်တစ်ခုကိုကူညီကယ်ဆယ်ရေးအေဂျင်စီတွေကပြင်ဆင်ထားပါတယ်
။ August 25ရက်နေ့တုန်းကနေဆက်လုံခြုံရေးစခန်း30ဝန်းကျင်ကို ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကရှင်းလင်းရေးတွေကိုစတင်လှုပ်ဆောင်ခဲ့ပါတယ်။မောင်တော်ခိုင်တဲကမွတ်စလင်တွေသာမကအကြမ်းဖက်တိုက်ခိုက်သူတွေရဲ့ရန်ကြောင်ရခိုင်တိုင်းရင်းသားတွေနဲ့တခြားဒေသခံအများအပြားလည်းဘေးလွတ်ရာမှာထွက်ပြေးခိုးလုံနေကြရပါတယ်လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံအိုချာရဲ့အပြောအရရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့အကြမ်းဖက်မှုတွေကြောင့်အရတားအာလုံးအန္တရာယ်နဲ့ရင်ဆိုင်နေကြရပြီးတောင်းနေချီတဲ့သူတွေဟာလည်းနေအိမ်တွေကိုဆွန့်ခွာနေကြရပါတယ်။ရစ်သေးတော်မြို့နယ်တွေကမွတ်စလင်ဒုက္ခသည်တွေအားလုံးထွက်ပြေးသွားကြပြီလို့ပြောခွင့်ရသူ Stephen Dujarric ကပြောပါတယ်
။ The government has said that all of 3,500 Muslims living in three camps in the Ratindong township have left the site and are now believed to be heading towards the Bangladesh border.
ရစ်သေးတော်မြို့နယ်တွေကဒုက္ခသည်စခန်းသုံးခုမှာနေထိုင်နေကြတဲ့မွတ်စလင်3,500လုံးအဲ့ဒီနေရာမှာမရှိကြတော့ဘူးလို့အစိုးရကပြောပါတယ်။အဲ့ဒီလူတွေဟာအခုဘင်္ဂလားဒေ့ရှ်နယ်စပ်ဖက်ထွက်ခွာသွားကြပြီလို့ယုံကြည်ရပါတယ်။ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကတော့ရပ်ထားရတယ်။ဒါမှမဟုတ်လုပ်ငန်းတွေအကြီးအကျယ်ထိခိုက်နေပါတယ်။အဲ့ဒါကြောင့်အစားအသောက်ထောက်ပံ့မှုရရှိနေကြသူ 3,900 လောက်အကူအညီမရတော့ပါဘူး။1,000ခွဲလောက်လည်းအခြေခံကျန်းမာရေးဆောင်ရှောက်မှုမရနိုင်ကြတော့ပါဘူး။
လူဦးရေများပြားပြီးကမ္ဘာအဆင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဒုက္ခသည်တွေအတွက်နေရာထိုင်ခင်းပေးနိုင်ဖို့နဲ့အကူအညီပေးဖို့အတွက်အတော်လေးအခက်အခဲဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ခရိုင်ထဲကလက်ရှိရှိနေတဲ့ကူတူပလောင်ဒုက္ခသည်စခန်းနာမှာမြေဧက2000ကျော်ဝန်းတဲ့နေရာမှာအစ်စ်ရောက်လာသူတွေအတွက်ခိုလိုရေးစခန်းဖွင့်နိုင်အောင်လို့ဝန်ကြီးချုပ်ရှိခါစီနာကနေရာပေးထားတယ်လို့နိုင်ငံခြားရေးရုံးကအငြိမ်းတမ်းဝန်ကြီးမိုဟာမက်ရှာရီယာအလမ်ကသူ့ရဲ့ Facebook စာမျက်နှာပေါ်မှာရေးသားထားပါတယ်။မြန်မာဘက်ကအစ်စ်ရောက်လာတဲ့ဒုက္ခသည်တွေကိုလည်းတင်းင်းလာနေကစတင်ပြီးတော့ Bangladesh အစိုးရကလက်ပွေနှိပ်ကိုရေးအချက်လက်တွေရယူပြီးစည်းရင်းလုပ်နေပါတယ်။ဒီကနေ့အင်္ဂါနေ့မှာလည်းဝန်ကြီးချုပ်ရှိခါစင်နာက Cox's Bazar ကဒုက္ခသည်စခန်းတွေကိုလာရောက်ဖို့ရှိနေပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှမင်းငွန်းပြောတဲ့အခါရိုဟင်ဂျာကိစ္စကိုတင်ပြပြီးမြန်မာဘက်ကရိုဟင်ဂျာတွေကိုပြန်ခေါ်ဖို့ထပ်မံတောင်းဆိုမယ်လို့ဝန်ကြီးချုပ်ဟာစီနာကလွှတ်တော်မှအင်္ဂါနေ့ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုပြန်ခေါ်ရေးနဲ့သူတို့ရဲ့လုံခြုံရေးအာမခံနိုင်ဖို့နိုင်ငံသားပေးရေးအတွက်တန်တမာရေးအရာဖိအားပေးဖို့အဆိုကိုလည်းဘင်္ဂလားဒေ့ရှ်လွှတ်တော်မှတင်းလာနေတုန်းကအတည်ပြုခဲ့ပါတယ်။တနင်္လာနေ့ကပဲနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနတည်ထောင်စုဝင်ကြီးဦးကျော်တင့်ဆွေနဲ့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံအမတ်ကြီးမိုဟာမက်ဆူဖီယာရာမန်တို့နေပြည်တော်မှာတွေ့ဆုံခဲ့ကြပါရယ်မိနစ်90လောက်ကြာတဲ့တွေ့ဆုံမှုအတွင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကတင်းငိန်အေဂျီယေးဆောင်ရွက်နေတဲ့အခြေအနေတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့အခြေအနေတွေနဲ့နှစ်နိုင်ငံဆက်ဆံရေးကိစ္စတွေဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေကြသူတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ပေမဲ့မြန်မာဘက်ကတော့ဘင်္ဂါလီဒါမှမဟုတ်ရခိုင်ပြည်နယ်ကမွတ်စလင်တွေလို့ပဲသတ်မှတ်ပါတယ်ရှင်